ထိုင်းနိုင်ငံတောင်မှရနောင်းပြည်နယ်မှာထိုင်းလူတော်အမတ်ရဲ့လက်ထောက်ရဲ့ဖခင်ပြန်ပြီးဆွေးအသက်ခံရတဲ့ပတ်သက်လို့အနည်းတစ်ဝိုက်မှာအလုံးလုံးနေတဲ့မြန်မာလူသမား15ယောက်ကိုမတင်ငါမှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။ထိုင်းချီဆိုင်ရွေးမြန်မာဝဲသတင်းတော့မင်းမာကဆက်ပြီးအပြည့်စုံကိုပြောပြပေးပါမယ်။
ထိုင်းနိုင်ငံရနောင်းပြည်နယ်ကကရာဘူရီမြို့နယ်ပတ်ပြံအုပ်စုဇမ်ဝန်တွန်းရပ်ကွက်မှာရှိတဲ့ရာဘာဆန်တစ်ဆန်လေးကဒီအိုင်မှာရနောင်းမတော်အမတ်ရဲ့လက်ထောက်နိုင်ထဝတ်ချိုင်ဒီနဲ့ဆန်ချက်ကျေးရွာအုပ်စုစီမံခန့်ခွဲရင်းမှုနန်းနရစ်မွန်းတို့ရဲ့ဖခင်ကြီးကိုအသက်ခံရတဲ့ပုံစံနဲ့ဇူလိုင်လ10ရက်နေ့ကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိတ်ဆုံးသူဟာအသက်87နှစ်အရွယ်တက်ကြီးရွယ်ဦးတူဖြစ်ပြီးသူ့ကိုအသက်တန်မရတာကြောင့်မိသားစုဝင်တွေကလိုက်လံစုံစမ်းခဲ့ရတာကလည်းအသက်ခံရတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကိုအသက်တန်မရဖြစ်နေတော့မှပဲသားဖြစ်သူထံကိုမြန်မာနိုင်ငံသားတဦးကဖုံးဆက်ပြီးငွေနှစ်တောင်းခံတာတွေလုပ်ခဲ့တယ်ဆိုပြီးမိသားစုကပြောကြားထားပါတယ်။ဒီနောက်မှာတော့အသက်ခံရတဲ့အလောင်းကိုပြန်ရှာပြုတ်ခဲ့တာကြောင့်မြန်မာနိုင်ငံသား15ဦးဖမ်းဆီးခံရတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအစီအစိုက်ပညာရေးနဲ့ကွန်ပျူတာတက်ရေးအဖွဲ့ကအလုံသမားရာတာဝန်ခံဦးမျိုးဦးကအခုလိုပြောပါတယ်
။ဆိုတော့မြန်မာတွေကကျွန်တော်အများကြီးပဲလေရှင်လုံးလို့မြန်မာတွေအိမ်ဒီမှာတိုက်ပြီးတော့ပတင်းလေးနဲ့ကွန်ဖရင့်နဲ့အဲ့လိုတချို့မတင်ငါဇာတွေတွေ့ရပေါ့အခုပြောတာမတင်ငါဘယ်ဟာတွေ့ရကြတာဗျာသူဒီအဲ့ဒီချန်နယ်သူတွေရဲ့အိမ်မှာလဲအဲ့လိုသူကဘယ်လိုမျိုးတွေ့တယ်သူရဲ့အတင်သွားရင်ဒီကောင်လေးကြီးရဲ့အတုံးဆောင်တွေပါခဲ့ဒီသွားတာမရှိဆိုတော့အဲ့ဒါသူကစဉ်းစားပေါ့ဒါမဲ့လဲဒီမြန်မာတရားကအဲ့ဒီအဲ့တော့သူတို့ဖုံးတက်တယ်လို့အဲ့သူတွေကိုပြန်လေးဆွဲတယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့ဒါဟိုပါစစ်ထောင်ပေးရမယ်တော့ဆိုပြီးတော့လေအဲတန်လို့ဒီလိုပြန်လို့စစ်ထောင်ပေးရမှာညာအဲ့လိုလုပ်တော့ဆက်ပြီးတော့တခါနောက်တစ်ခါဆက်ပြီးတော့စာပို့ရတယ်အမှအဲ့ဒီဆက်ပြလာတဲ့ပုံနဲ့လေအဲပစံပေးရမယ်စစ်တော်ပြင်းညာအဲ့ဒါပြစ်သွားပြီးရင်အဲ့ဒီခုံးကိုဒီဝင်ကနာတာကြည့်တယ်သူကဆက်ပြတော့လည်းမရဘူးဆက်ပြလို့မရဘူးပုံတော့ဝင်တယ်မတိုင်းဘူးနောက်ဆုံးကြတော့အဲ့တော့ဆိုလို့ရှိရင်ဒီဒီကမတင်တာပေါ်ရာဒီအထောက်ထားတဲ့အမိသားရဲ့နေရာတင်ပြန်လေးချွဲတာဟုတ်ပါမလားပေါ့နော်ပြန်ချွဲထားတာပဲလားဆိုပြီးအဲ့လိုပေါ့လိုက်ကားရဲ့ဒီမှာတော့အဲ့ဒီဒါရောဘာတန်တေးရအဲ့ဒီရေးအရေးအိုင်ထဲမှာအဲ့လောင်းတက်ပြီးတော့ဘာပေါ့ပြစ်ထားတာသိရလေအဲ့ဒါအဲ့ကောင်းကင်ကမှာရှိတဲ့ပုံမှာတော့အခုဖမ်းပြီး15ရောက်ပေါ့ဖမ်းပြီးဆစ်ဆွေးနေ
အသက်ခံရတဲ့အလောင်းကိုရေအိုင်ထဲမှာတွေ့ရှိခဲ့တာဖြစ်ပြီးလူတက်မှုကျွလွန်သူတွေကိုဖမ်းမိနိုင်ဖို့အတွက်ကရဲတွေကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ဖမ်းဆီးခံရတဲ့မြန်မာပြည်ထဲက3ဦးကိုတော့အဓိကပန်နယောက်ရှိသူတွေအဖြစ်ယူဆထားကြပြီးဆက်လက်စစ်ဆေးနေတယ်လို့လည်းဆိုပါတယ်
။မတင်ကားတွေကအဖြစ်ဆုံး3ယောက်ကိုတော့ဆန္ဒပြုပေါ့ဗျ။ဒါနဲ့လူတွေကစဉ်းစားအောင်ပါ။ဒီတို့အခုရဲကဒီအနေနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရမ်းနေတယ်ပေါ့နော်။အဲ့ဒါနဲ့တည်းသူတို့အရှိချမ်းမြန်မာမျိုးကတော့အခုလက်ရှိအဲ့ဒီအချမ်းကမရှိတော့ပြောင်းနေလို့ပြောတယ
်။ဒီဆုံးသူဟာအသက်87နှစ်ရွယ်နိုင်ချမ်းကြာကြီးဆိုသူဖြစ်ပြီးမြန်မာနိုင်ငံသားတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံသားအလုပ်သမားတွေနဲ့ရာဘာချန်နယ်မှာအတူနေထိုင်ခဲ့သူလို့လည်းပြောပါတယ်။အလားတူထိုင်းနိုင်ငံဆော့ကလာပြည်နယ်ဟိုက်ရန်မြို့နယ်မှာလည်းဂျုံမတီရဲ့နေကထိုင်းနိုင်ငံသားတို့အသက်ခံရပြီးရေမြုပ်အလောင်းချောက်ဖြစ်ထားတဲ့အမှုနဲ့ပတ်သက်လို့တရားခံကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်နေဆက်ဖြတ်တော်ဝင်ရောက်လာတဲ့မြန်မာဖြစ်ပြောင်းလို့သမား300ကျော်ကိုလည်းဆန်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲကမြန်မာနိုင်ငံသားတချို့ကိုလည်းလူတက်မှုနဲ့တရားဆွဲဆိုထားပါတယ်ရှင်။